သမရာမိုက်ပင့်စ်နဲ့သမရာထရမ့်အစိုးရအဖွဲ့ဝင်ဝင်ကြီးတွေဖွဲ့စည်းပုံအရလုပ်ပိုင်ခွင့်ကိုတုံ့ပြန်တော့သမရာကိုရာထူးကဖေရှားရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအင်္ဂါနေ့မှာမေခွဲဆုံးဖြတ်မယ်လို့ညွှန်လင်းရပါတယ်။သမရာဟာတိုင်းပြည်ရဲ့ဖွဲ့စည်းပုံတိုင်းပြည်နဲ့အမေရိကန်ပြည်သူတွေကိုချင်းချောက်တော်မယ်အနေနဲ့ရှိနေရမို့သူ့ကိုတာဝန်ကချက်ချင်းဖေရှားပြရပါလိမ့်မယ်လို့တင်းနှံလာနေကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်25အရဒုသမရနယ်ဝန်ကြီးအဖွဲ့အများစုကသမရရဲ့တာဝန်နဲ့အာဏာကိုပယ်ဖျက်နိုင်တဲ့ကြေညာခွင့်မျိုးကိုဒုသမရပန့်စ်နဲ့အစိုးရအဖွဲ့ဝင်တွေထောက်ခံတဲ့ပုံမျိုးလူထုကိုထုတ်ဖော်ပြောဆိုတာမရှိပါဘူး။ဆန္ဒပြသူတွေပြီးခဲ့တဲ့အပတ်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့ပြီးနောက်ပိုင်းသမရဒေါ်နယ်ထရမ့်နဲ့ဒုသမရပန့်စ်တို့တင်းနှံလာပြီးနောက်ပိုင်းကပထမဆုံးအကြိမ်တွေ့ဆုံပါတယ်။ဥပဒေကိုချိုးဖောက်ပြီးလွှတ်တော်ကိုစီးနင်းဝင်ရောက်ခဲ့တဲ့ဆန္ဒပြသူတွေဟာအမေရိကန်ပြည်သူ85တန်းထောက်ခံထားတဲ့လွတ်လပ်စွာထုတ်ဖော်ခွင့်လှုပ်ရှားမှုကိုကိုယ်စားပြည်သူတွေမဟုတ်ဘူးဆိုတာတမရရောဒုတမရပါနှစ်ယောက်စလုံးကအခိုင်အမာထပ်ပြီးပြောဆိုရဆိုတာကိုအစိုးရထိပ်တန်းအရာရှိတဦးကပြောပါတယ်သမရကိုအရင်းယူရေးတရားဆုံးဖြတ်ချက်တင်သွင်းဖို့အောက်လွှတ်တော်ခေါင်းဆောင်တွေကတွန်းတွန်းတိုက်တိုက်ဆောင်ရွက်နေပြီးတော့ဗုဒ္ဓဟူးနေ့မနေ့မှာဒီကိစ္စကိုစပြီးစဉ်းစားကြဖို့စီစဉ်ထားပါရဲ့ရှင်